အမေရိကန်ဆွတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့အင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပြီးဒီရွေးကောက်ပွဲအားဆိုရင်သမ္မတဒေါ်နယ်ထရန့်ပေါ်လူလူထောက်ခံမှုဘယ်လောက်ရှိမရှိဆိုတာအဆုံးအဖြတ်ပေးမဲ့သမ္မတတက်တန်ကြားကာလအခြေအနေလည်းဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲရလဒ်တွေဟာအမေရိကန်နိုင်ငံရေးရဲ့အာဏာချင်းခွင်ရှာပြောင်းမှုဖြစ်စေနိုင်တယ်လို့သမ္မတထရန့်ရဲ့ကြံနေသေးတဲ့သမ္မတတက်တန်နှစ်နှစ်အတွက်အပြောင်းအလဲတွေလည်းဖြစ်လာနိုင်ပါတယ်။ VOA သတင်းထောက်ဂျင်းမလုံးရေးသားပေးပို့တဲ့သတင်းကိုကိုသားညွန်ကပြောပြထားပါတယ်ရှင်။
အမေရိကန်ထက်လွတ်တော်မှာ Republican Party ဆက်ပြီးတော့ထိန်းချုပ်နိုင်အောင်လို့သမ္မတ Donald Trump ကမဲဆွဲစည်းရုံးပွဲတွေမှာစည်းရုံးဟောပြောခဲ့ပါတယ်။ Tennessee ပြည်နယ်ကမဲဆွဲပွဲတစ်ခုမှာတော့လူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump က Democrat တွေကိုပြစ်တင်ဝေဖန်သွားပါတယ
်။ Democrats want to invite caravan after caravan of
a တရားမဝင်နိုင်ငံသားရွှေပြောင်းလာတဲ့လူအုပ်ကြီးကျွန်တော်တို့တိုင်းပြည်ထဲအလုံးရင်းဝင်လာမှာကို Democrat တွေကကြိုးစိုးနေတာပါ။ကျွန်တော်ကတော့အဲ့ဒီလိုမဟုတ်ပါဘူး။ဘယ်တိုင်းပြည်ကမှသူတို့နယ်ဆက်စည်းကိုဖျက်တမ်းခွင့်မပေးနိုင်ပါဘူး။ဒါဟာကျူးကျော်တာပါ။သူတို့ဘလို့ပြောပြောကျွန်တော်ဂယူးမဆိုင်ပါဘူး။သတင်းလိန်တွေဘလို့ပဲပြောပြောကျွန်တော်ဂယူးမဆိုင်ဘူး။ဒါဟာကျွန်တော်တို့တိုင်းပြည်ကိုကျူးကျော်လာတာပါ
။သမ္မတထရန့်မတိုင်ခင်သမ္မတလုပ်ခဲ့တဲ့သမ္မတဟောင်းဘရက်ဥဘားမားဟာဒီမိုကရက်ရွေးကောက်ပွဲစည်းရုံးရေးတွေမှာအင်တိုက်အားတိုက်ပါဝင်ဆောင်နေသူတူဖြစ်ပါလေ။ Illinois ပြည်နယ်စည်းရုံးပွဲတစ်ခုမှာလူတွေမဲသွားပေးကြဖို့သူကတိုက်တွန်းခဲ့ပါလေ
။ When you vote Illinois,You can reject that kind of politics.
Illinois ပြည်သူတို့ခင်ဗျားတို့မဲသွားထည့်ခြင်းအပြင်အခုရှိတဲ့နိုင်ငံရေးမျိုးကိုပယ်ဖျက်နိုင်ပါလိမ့်မယ်။နိုင်ငံရေးလုပ်ငန်းစဉ်မှာခင်ဗျားတို့ပါဝင်ခြင်းအပြင်မမှန်ကန်တဲ့လုပ်ရက်တွေကိုထောက်ပြနိုင်ပါတယ်။မဲသွားပေးခြင်းအပြင်ကြောက်ရွံ့မှုအစားမျှော်လင့်ချက်ကိုရွေးနိုင်ပါတယ်
။လက်တလုံးမှာရင်ကြိုတင်မဲဆန္ဒပေးမှုနှုံအတော်များနေပြီးတော့ပါတီနှစ်စလုံးကမဲဆန္ဒရှင်တွေထွက်ပြီးတော့မဲပေးနေကြပါတယ်။အခုရွေးကောက်ပွဲဟာသမ္မတထရန့်ပေါ်မှာလူလူဆန္ဒခံယူတဲ့သဘောဖြစ်နေတယ်လို့Brookings Institute ကသူတည်တည် John Hodak ကပြောပါတယ
် This is a president who wants this midterm to be
သမ္မတကိုယ်တိုင်ကလည်းဒီယူကောက်ပွဲဟာသူ့ပေါ်မှာလူလူသဘောထားဆန္ဒခံယူရပွဲသဘောဖြစ်စေချင်ပုံရတယ်သူ့ပေါ်လူလူထောက်ခံမှုလူကြိုက်နှစ်သက်မှုတွေဟာ Republican Party ကိုအနိုင်ရလိမ့်မယ်လို့သမ္မတကယူဆနေပုံရတယ်လို့ John Hodak ကပြောတော့တာပါ Bipartisan Policy Center ကသူတည်တည် John Fortier ကတော့သမ္မတ Trump ကအခုပွဲမှာ Democrat တွေနဲ့တင်ရှင်ပြိုင်နေရတာမဟုတ်ဘဲနဲ့ American ရဲ့နိုင်ငံရေးသမိုင်းကိုပါရင်ဆိုင်နေရတာလို့ဆိုပါတယ်
။ Well the big picture is that midterm elections go against
ခုလုံးချုပ်ကြည့်ရင်ခုလွတ်တော်ရွေးကောက်ပွဲဟာသမ္မတရဲ့ Republican Party အတွက်ကဲဆန်းကျက်ဖြစ်ပါလေ။ Democrat တွေဟာအောက်လွတ်တော်မှာရောပြည်내အုပ်ချုပ်ရေးမှုနေရာတွေပြည်내လွတ်တော်တွေမှာပါအတော်လေးအနိုင်ရပါလိမ့်မယ်
။သမိုင်းကြောင်းရဆိုရင်တော့ဂျာကာလာရွေးကောက်ပွဲတွေမှာ Republican ထောက်ခံတဲ့မေကပို့ပြီးတော့အခိုင်အမာရှိပါတယ်။ဒါကြောင့်လည်းပဲဒီမိုကရက်တစ်အနေနဲ့သူ့ကိုထောက်ခံသူတွေမဲထွက်ပေးကြဖို့ဆိုတာဖိအားဖြစ်လာတယ်လို့ရွေးကောက်ပွဲစစ်တမ်းပြုစုတဲ့ Gallup Pooling က Frank Newport ကပြောပါတယ
် Under the expectation that Republican voters typically are more likely to turn out
Republican ထောက်ခံသူတွေရွေးကောက်ပွဲတွေမှာမဲထွက်ပေးလို့ရှိကြတော့ Democratic Party အနေနဲ့သူ့ထောက်ခံသူတွေကိုမဲထွက်ပေးကြဖို့လုံနိုင်မလားဆိုတော့ကြည့်ရပါလိမ့်မယ
်ဒါကြောင့်လည်းပဲအောက်လွှတ်တော်မှာဒီမိုကရက်တွေချုပ်ကန်နိုင်ဖို့ဆိုရင်တော့အခုရွေးကောက်ပွဲမှာမဲဆန္ဒပေးသူတွေများများလာကြဖို့အရေးကြီးလိမ့်မယ်လို့Third Wave အဖွဲ့ရဲ့သူတည်တီ Jim Kessler ကပြောပါတယ
်။ The House has been a rubber stamp for the Trump agenda. It will no longer be a rubber stamp.
အခုကသမ္မတထရန့်လုပ်ချင်နေတာတွေကိုအောက်လွှတ်တော်ကလုပ်နေရတယ်လို့ဖြစ်နေပါတယ်။ဒါမျိုးဆက်မဖြစ်နိုင်တော့ပါဘူး။ဘယ်ကိစ္စမဆိုပါတီ Genius လုံးရဲ့အခြေခံနဲ့လောရပါလိမ့်မယ်
။လက်တလောခမန်းချက်တွေရဆိုရင်တော့အောက်လွှတ်တော်နေရာတွေအတွက်ဒီမိုကရက်တွေအနိုင်ရဖို့များနေပါတယ်။ဒါကြောင့်လည်းပဲအောက်လွှတ်တော်မှာတော့ဒီမိုကရက်ကအများစုနဲ့ချုပ်ကန့်နိုင်မဲ့အလားလာတော့ရှိနေပါတယ်။ကိုယ်စလဲတရားရှိတဲ့အထက်လွှတ်တော်မှာတော့51-49ကပ်ပြီးတော့အတာနဲ့ Republican ဘက်ကလက်ရှိလွှတ်တော်ကိုလှမ်းမိုးထားတာကိုပဲ Republican နီးနဲ့ဆက်ပြီးတော့ထိန်းထားနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါဟာလေသမ္မတ Donald Trump ရဲ့နောက်ဆုံးအချိန်ထိကိုမဲဆွဲစည်းရုံးမှုတွေကြောင်းလို့ပြောရမှာပါခင်ဗျ။